Rohingya ဒုက္ခသည်တွေနေရရင်းကိုဘေးကင်းလုံခြုံစွာနဲ့ပြန်နိုင်မဲ့ရေရှည်အဖြစ်တစ်ခုလိုအပ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဆက်ပြီးတော့အာရုံစိုက်သွားမယ့်အကြောင်းဩစတြေးလျကိုနိုင်ငံသားယူဝင်ကြီးဖန်နီဝွန်ကမနေ့တုန်းကဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်ကိုတွားရောက်တဲ့ခီးစဉ်မှာပြောဆိုလိုက်ပါတယ်
The foreign minister and I also discussed the regional challenges posed by the conflict in Myanmar.
Australia နိုင်ငံသားယေဝင်ကြီးပန်နီဝွန်ပြောဆိုသွားတာကတော့မြန်မာနိုင်ငံနဲ့ကပြည်ပခါတွေကြောင့်ဒေသတွေမှာရင်ဆိုင်လာရတဲ့စိန်ခေါ်မှုတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံသားယေဝင်ကြီးနဲ့သူဆွေးနွေးခဲ့တဲ့အကြောင်းနဲ့ရိုဟင်ဂျာဒုက္ခသည်တွေအိုးမဲ့အိမ်မဲ့နေရစွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတာကဒေသတွေမှာအကြီးအမားဆုံးလူသားချင်းစာနာမှုဆိုင်ရာအကြက်တဲကြီးဖြစ်ခဲ့တဲ့အကြောင်းကိုပြောဆိုသွားတာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံပြီးတော့ကူညီဆောင်ရှောက်ပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်ကိုကျေးဇူးတင်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပြင်ခိုကိုရာမြေဒုက္ခရောက်နေတဲ့သူတွေကိုဆက်ပြီးကူညီသွားယူနေမှာပဲနဲ့မြန်မာနိုင်ငံထဲမှာဖြစ်ပျက်နေတဲ့ဒေသရင်းအခြေအနေတွေကိုဆက်ပြီးတော့အာရုံစိုက်သွားမှာဖြစ်ကြောင်းကိုလည်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောသွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံရခိုင်ပြည်နယ်ထဲမှာလက်နက်ကင်ပဋိပက္ခတွေတကြောပြန်ကြီးထွားလာပြီးတော့လူခွေချိုးဖောက်မှုတွေတကြောပြန်ပေါ်ပေါက်လာမှာကိုနိုင်ငံတကာအတိုင်းအဝိုင်းကစိုးရိမ်နေကြချိန်မှာပဲဩစတြေးလျနိုင်ငံသားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်။